နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတော့တွေအမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ28ရက်နေ့မှာအပြစ်သက်စီရင်ချက်ချတော့မှာပါရိုက်တာသတင်းတော့တွေရှင်နေတွေကတော့သူတို့ကိုတရားရှင်လွတ်ပေးဖို့ဒီကနေ့ထရက်ခွေမှာရှောင်လွှဲချက်ပေးခဲ့တယ်လို့တရားလိုရှင်နေတွေဘက်ကတော့သတင်းသမားနှစ်ဦးကိုအရေးယူအပြစ်ပေးဖို့ရှောင်လွှဲခဲ့ကြပါတယ်တရားခွင်ကိုကိုယ်တိုင်သတင်းတွားယူခဲ့တဲ့ VOA သတင်းတော်မဲ့မေခသတင်းပေးပို့ထားတာနားဆင်ပါရှင်
။ဒီကနေ့ရုံထုတ်မှာတော့နှစ်ဖက်ရှိနေတွေကသတင်းသမားနှစ်ယောက်အပေါ်နိုင်ငံတော်လိုဝတ်ချက်အဥပဒေနဲ့အရင်းယူတဲ့မသိမ့်ကိုတစ်ဖက်နဲ့တစ်ဖက်ကအချက်အလက်တွေနဲ့တင်ပြကြတာဖြစ်ပါတယ်။သတင်းတော်နှစ်ဦးလုံးမှာလုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိခဲ့ရတယ်လို့ငင်းငယ်ရရယူထားတာမရှိတဲ့တိုင်းရင်းသားအချို့ရဲ့ဖုန်းနံပါတ်တွေကိုရိုက်တာသတင်းသမားတွေဖုန်းထဲမှာတွေ့ရတယ်လို့တရားလိုရှိနေတွေကတရားရုံးကိုပြောပါတယ်။တရားဝင်ပြည်တွင်းမှာသတင်းထုတ်လုပ်ဖြန့်ချီတာမဟုတ်တဲ့သတင်းရောင်းစားတဲ့နိုင်ငံခြားသတင်းဌာနတွေစီမှာဒေါ်လာရယူကသတင်းပြန်လည်ရောင်းချတာတွေရှိနေတာကြောင့်နိုင်ငံတော်လိုဝတ်ချက်အဥပဒေနဲ့အရေးယူသွားဖို့တင်ပြခဲ့တာလည်းရှိပါတယ်။ရိုက်တာသတင်းတော်နှစ်ဦးအပေါ်နိုင်ငံတော်လှုပ်ဝက်အဥပဒေနဲ့ဆွဲချက်ကိုတရားရုံးကလက်ခံပြီးနောက်ကျောင်းသားစစ်ဆေးရာမှာအခုလာမယ့်ဩဂုတ်လ28ရက်နေ့မှာတော့သူတို့မှာအပြစ်ရှိမရှိဆိုတာကိုတရားရုံးအနေနဲ့စီရင်ဆုံးဖြတ်သွားမှာဖြစ်ပါတယ်။ရိုက်တာသတင်းသမားနှစ်ယောက်ရဲ့ရှင်းလင်းတွေကတော့လိုဝတ်အဥပဒေနဲ့ညှိဆွတာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိဘဲထောင်ချောက်ဆင်ဖမ်းခံရတယ်လို့ပြောနေပါတယ်။ဒါကြောင့်လေသတင်းတော်နှစ်ဦးစလုံးကိုအပြစ်မပေးဘဲတရားရှင်လွှတ်ဖို့တရားရုံးထံလျှောက်ထားပါတယ်။ဆွဆွဲခံရသူရိုက်တာသတင်းတော်ကိုကျော်စိုးဦးကတော့တရားရုံးကတရားမျှတစွာဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေပါတယ
်။နောက်ဆုံးဆုံးဖြတ်ချက်တွေကိုဆက်လာနိုင်တယ်လို့မျှော်လင့်ပါတယ
်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိတယ်လို့ဆိုပြီးရိုက်တာသတင်းဌာနကသတင်းတော်နှစ်ယောက်ကိုပြီးခဲ့တဲ့ဒီဇင်ဘာလတည်းကဖမ်းဆီးစစ်ဆေးခဲ့တာပါ။ဒီနှစ်ဇန်နဝါရီလမှာတော့တရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးဒီမှုဟာ6လနီးပါးကြာမြင့်နေပြီဖြစ်ပါတယ်။ရိုက်တာသတင်းတော်ကိုဝါလုံးကတော့ဆွဆွဲထားတဲ့ဆွဆွဲချက်တွေအတွက်တရားလိုဘက်ကတက်တေခိုင်ခိုင်လုံလုံမပြနိုင်ခဲ့ဘူးလို့ဆိုပါတယ်
။ကျွန်တော်တို့ဟာသတင်းသမားရှင်းဖို့နဲ့အညီသတင်းတွေကိုလိုက်ခဲ့တာဖြစ်တယ်။ဒီမှာနိုင်ငံရဲ့အကျိုးစီးပွားကိုရုံးရုံးအောင်ပြောရမှမျိုးနဲ့ဘာတစ်ခုမှကျွန်တော်တို့လုပ်ခဲ့တာမျိုးမရှိဘူး။အဲ့တော့ဒီနေ့နောက်ဆုံးကျွန်တော်ပြောနိုင်တာကကျွန်တော်တို့မှာလုံးဝအပြစ်မရှိပါဘူး။ဒါမဲ့အပတ်မှာဒီ29ရက်နေ့မှာဒီရုံးတော်ကနေပြီးတော့တုံ့ပြန်မဲ့အနေထားမှာလည်းပဲပြည်တော်လေးချက်တွေနဲ့အတူပေါ့လေ။အဓိကတော့ဒီကျွန်တော်တို့ယုံကြည်တဲ့ဒီမိုကရေစီတရားနာတာမှုနဲ့သတင်းလွတ်လပ်ခွင့်ပေါ်မှာအခြေခံပြီးတော့ဒီကျွန်တော်တို့အပြစ်မရှိတဲ့ကိစ္စကိုရုံးတော်ကလက်လက်တာတာသုံးချက်ပြီးတော့ကျွန်တော်တို့ကိုလွတ်ပေးမယ်လို့ကျွန်တော်တို့အခိုင်အမာကျွန်တော်တို့ယုံကြည်ထားပါတယ်
။ရိုက်တာသတင်းသမားတွေရဲ့အကျိုးဆောင်ရှိနေဦးခင်မောင်စောကတော့တရားလိုရှိနေတဲ့တင်ပြချက်တွေနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ဝေဖန်လိုက်ပါတယ
်။အခုတက်ဒီထင်ရှားပြဖို့တာဝန်လို့မှာပုံတိတ်ပြီးတော့မအောင်ဘူး။ပေါင်းနေတဲ့အခါကျရုံးမှာကောက်ချက်ဆွဲပြီးတော့ပြတယ်။အဲ့တော့အဲ့ဒီကောက်ချက်တွေကသူတို့တင်ပြတဲ့တရားခဏကြီးရဲ့တက်ဒီခဏတင်ကြလို့ရတက်ဒီရဲ့တက်ဒီခဏနဲ့မျိုးကိုဆွဲလွှဲလာလို့ရှိတယ်လို့ကျွန်တော်တော့ကောက်ချက်ချပါတယ်
။လက်ရှိအမှုအခြေအနေနဲ့လာမယ့်တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုမျှော်လင့်နိုင်မလဲဆိုတဲ့ VOA မင်းမြန်းချက်ပေါ်သူက
ဒီမှုစပြီးတော့ဂိုင်းဒုံးကအင်မတန်ကိုကျွန်တော်တက်ကြွရတယ်အင်မတန်ကိုကျွန်တော်ညော်လင်းရရှိလွတ်မှာပဲလွတ်အောင်ချရတယ်ဆိုတော့နောက်တစ်ခါနည်းနည်းလေးယော့တယ်ငါကိုမိုးရနိုင်တက်တယ်ပြောချင်မှာကျွန်တော်ပြန်တက်လာတယ်နောက်တစ်ခါနောက်ပိုင်းမှာကျွန်တော်တို့ကနည်းနည်းကျွန်တော်ပြန်ယော့တယ်အဲ့ဒါနိုင်ငံကအခြေအနေနဲ့ဒေါ်စန်းကြည့်ဒီကိုယ်တိုင်းကနော်အဲ့ဒီနိုင်ငံတော်တိုင်းကိုယ်တိုင်းပြောလိုက်တဲ့စကားတွေပါတယ်ကျွန်တော်ကတော်တော်လေးကိုယော့ပါတယ်အဲ့တော့အခုတော့ဟိုကျွန်တော်ညော်လင်းချက်အပြစ်ထားပါတယ်ဒါပေမဲ့ဟိုအဆိုးတို့လည်းကျွန်တော်ကပြင်ဆင်ထားမယ်အနေသာရှိတယ်အခြေအနေပါပဲ
သတင်းတော့တွေကိုတရားဆွဲဆိုထားတဲ့ဆွဲချက်ဟာတင့်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တည်ဆဲဥပဒေအရအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချမှတ်နိုင်ပါတယ်။နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာကရိုက်တာသတင်းသမားတွေကိုအမြင့်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်။တစ်ချိန်တည်းမှာပဲရိုက်တာသတင်းတော့နှစ်ယောက်အဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရတားအစိုးရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုင်းတာတဲ့ပေးရန်တစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသတင်းသမားကာကွယ်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ရှင်